ငယ်ငယ်ရေးပါဝင်ရှမ်းပြည်နယ်ရဲ့အနာဂတ်အတွက်ရှမ်းပြည်နယ်အစိုးရထဲမှာရှမ်းနိုင်ငံရေးပါတီတွေပါဝင်ဖို့အရေးကြီးတယ်ဆိုတာကိုပြည်သူတွေပိုနားလည်လာကြတဲ့အတွက်ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ကရှမ်းပြည်နယ်မှာအများစုအနိုင်ရခဲ့တာလို့ရှမ်းပြည်နယ်အရေးကိုလေ့လာနေသူတွေကပြောကြားလိုက်ပါတယ်။အခုရွေးကောက်ပွဲရလဒ်တွေကိုကြီးကြီးအဖြစ်ရှမ်းလူမျိုးတွေရဲ့မျှော်လင့်ချက်တွေကဘာတွေပါလဲ။စုံစမ်းမေးမြန်းထားတဲ့မန်ဆူးမြန်မွန်ကအပြည့်စုံကိုပြောပြမှာပါ။
ဧပြီလ၁ရက်နေ့ကကျင်းပခဲ့တဲ့ဂျားဖြတ်ရွေးကောက်ပွဲမှာရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ဟာရှမ်းပြည်နယ်ကမဲဆန္ဒနယ်ခုနှစ်ခုမှဝင်ပြိုင်တာမှ6ခုမှနိုင်ရခဲ့ပါတယ်။ SNLD ပါတီကစီယုံမဲဆွယ်မှုတွေကို2015ရွေးကောက်ပွဲတုန်းကထက်ပိုပြီးအားထုတ်လုပ်ခဲ့တဲ့အပြင်ပြည်သူတွေဘက်ကလည်းရှမ်းပြည်နယ်အနာဂတ်အတွက်ရှမ်းနိုင်ငံရေးပါတီအနိုင်ရရေးအရေးကြီးတယ်ဆိုတာကိုပို့ပြီးတော့မြင်လာကြလို့ဖြစ်တယ်လို့အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ရှမ်းစာပေနယ်ယဉ်ကျေးမှုအဖွဲ့ဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ကပြောပါတယ်အရင်2015ရွေးကောက်ပွဲတုန်းက NLD ပါတီအပေါ်ရှမ်းပြည်သူတွေတခဲနဲ့အားပေးခဲ့ကြပေမဲ့သူတို့မျှော်လင့်ချက်တွေအတိုင်းဖြစ်မလာတဲ့အတွက်အခုကြားဖြတ်ရွေးကောက်ပွဲမှာတော့ရှမ်းနိုင်ငံရေးပါတီကိုအားပေးတာဖြစ်နိုင်တယ်လို့သူကပြောပါတယ
် NLD ကပါလို့ရှုံးသွားတယ်လို့ဆိုကျွန်တော်ထင်တာကဒီရှမ်းလူထုတွေကလည်းအရင်တော့ NLD ကိုအကြီးအကျယ်ဟိုအားကိုးမျှော်လင့်ခဲ့ပေမဲ့တကယ်တမ်းတနည်းကျော်တဲ့ခါမှာပါမတလောက်ထူးထူးထွေးထွေးမတွေ့ရတဲ့အတွက်တိုးတက်မှုတွေမရှိတဲ့အတွက်ငင်းချမ်းရေးလည်းမရှိဘဲနဲ့ပူဆိုးလာတယ်လို့မြင်တဲ့အတွက်ကျွန်တော်ထင်တာလူထုကလည်းဒါဆိုရင်ငါတို့ရှမ်းပါတီကိုပဲအားကိုးရမယ်ရှမ်းပါတီကိုပဲပေးရမယ်ဆိုပြီးတော့ဒါကြောင့်မို့လဲလူထုတွေက SNLD ကိုအကြီးအကျယ်အားပေးပြီးတော့မဲပေးလိုက်လို့ပဲ SNLD ကနိုင်သွားပြီးတော့ NLD ကရှုံးသွားတယ်ဆိုတာအဲ့ဒါကိုလည်းဒါတစ်ချက်အနေနဲ့ကျွန်တော်မြင်တယ်
ရှမ်းပြည်နယ်ထဲမှာပြည်သူ့လွှတ်တော်တိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်တို့အတွက်စုစုပေါင်း၈နေရာမှာ SNLD က900ဝန်းပြိုင်ပြီးတော့6နေရာမှာအနိုင်ရခဲ့တာပါ။ညောင်ရွှေမဲဆန္ဒနယ်တက်မှာတော့ NLD ပါတီကနိုင်ပြီးတော့ကျိုင်းတုံမဲဆန္ဒနယ်နှစ်မှာပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကအနိုင်ရခဲ့ပါတယ်။ရှမ်းပြည်နယ်ထဲမှာပြည်ခိုင်ဖြိုးပါတီအနိုင်ရတာနဲ့ပတ်သက်လို့သူ့ရဲ့အမြင်ကိုလည်းဒေါက်တာဆိုင်းထွေးမောင်ကအခုလိုပြောပါတယ်
။ကျိုင်းတုံက ASC ဖြစ်နေတဲ့မြို့တစ်မြို့ပဲ။သူမဟိုစစ်ပွဲလည်းမဖြစ်ဘူး။နောက်ဒုက္ခလည်းတလောက်မရှိဘူး။သူတို့ကစီးပွားရေးနဲ့ ACC အဆင်ပြေနေတယ်လို့ဖြစ်နေတယ်။အဲ့လိုအဆင်ပြေနေတဲ့ကျိုင်းတုံဟာဘုတုကြောင့်အဆင်ပြေနေတယ်လဲဆိုတော့သူတို့ထင်တာကကြောင့်ဖို့ရဲ့ဂျေဆုကြောင့်အဲ့လားကြောင့်လူထုတွေကဒါကိုထင်ပြီးတော့ခုနပြောတဲ့ကြောင့်ဖို့အဖွဲ့ကိုအားပေးနေတာလည်းဖြစ်နိုင်တယ်။နောက်တစ်ခုကရှမ်းမြို့ခါလူကြီးတချို့ကလည်းအဲ့ဒီကြောင့်ဖို့အဖွဲ့ရဲ့ဟိုကောင်းဆောင်တွေဖြစ်နေတယ်။နောက်တစ်ခုကကျွန်တော်တို့ကျိုင်းတုံကလူတော်များများကလည်းကျွန်တော်တို့ဒီရှမ်းဆိုတဲ့လူမျိုးရေးစိတ်တက်ကလည်းတလောက်ကြီးလည်းပြင်းပြပြပြမရှိတော့ဘူးလို့ကျွန်တော်တို့မြင်တယ်
။ညောင်ရွှေမြို့မှာတော့ NLD ပါတီကပိုပြီးအားတာတဲ့အတွက် NLD ပါတီနိုင်တာဖြစ်တယ်လို့သူကသုံးသပ်ပါတယ်။အခုကြားဖြတ်ရွေးကောက်ပွဲရလဒ်တွေကိုကြည့်ခြင်းအပြင်ရှမ်းပြည်နယ်အစိုးရမှရှမ်းတိုင်းရင်းသားပါတီကအများစုနေရာရထားမှသာငြိမ်းချမ်းရေး၊လုံခြုံရေး၊လမ်းပန်းဆက်သွယ်ရေး၊ပညာရေးစတဲ့ကိစ္စတိုင်းအတွေ့ရှမ်းပြည်သူတွေလိုလားသလိုဆုံးဖြတ်ချက်ချနိုင်မယ်ဆိုတာကိုပြည်သူတွေပိုသဘောပေါက်လာတယ်လို့မြင်ရတယ်လို့လည်းဒေါက်တာဆိုင်းထွေးမောင်ကပြောပါတယ်။ဒါဆိုရင်လက်ရှိအနာရ NLD ပါတီအနေနဲ့လာမယ့်2020ရွေးကောက်ပွဲကြရင်ရှမ်းပြည်နယ်တွေကမဲဆန္ဒနယ်တွေမှာပြန်အနိုင်ရဖို့အတွက်ဘာတွေပြင်ဆင်ထားဖို့လိုပါသလဲ။
ရှမ်းလူမျိုးတွေလိုလားချက်ကိုတိဖို့လိုတယ်ရှမ်းပြည်မှာအခုခံစားနေရတဲ့ပြဿနာတွေတော့အဲ့ဒါတွေကိုလည်းဖြေရှင်းနိုင်ဖို့ NLD ကနားလည်ရမယ်တကယ်လို့ NLD ကဒီလိုရှမ်းပြည်မှာရှမ်းပြည်လူထုတွေရဲ့အခက်အခဲပြဿနာခုနပြောတဲ့ကျန်းမာရေးပညာရေးစီးပွားရေးလုံခြုံရေးငင်းချမ်းရေးအားလုံးကို NLD ကနေပြီးတော့လုပ်ပေးမယ်NLD ကလည်းဒီလိုဥဆောင်မယ် NLD ကကျွန်တော်ရှမ်းပြည်ရှမ်းလူထုအတွက်အားလုံးလှုပ်ပေးမယ်တတ်နိုင်တော့လှုပ်ပေးမယ်ရှမ်းပြည်အတွက်ရှမ်းလူထုအတွက်ရှေ့ရအနာဂတ်ကိုတကယ်ကောင်းအောင်လှုပ်ပေးမယ်ဆိုလို့ရှိရင်တော့ဝိုင်းပြီးအားပေးမှာပါ
ကယ်လီဖိုးနီးယားပြည်နယ်ရှမ်းစာပေနယ်ယဉ်ကျေးမှုအဖွဲ့ဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်သုံးသပ်ခဲ့တာပါအခုကြားဖြတ်ရွေးကောက်ပွဲကိုစုစုပေါင်းမဲဆန္ဒနဲ့16ခုမှကျင်းပခဲ့တာဖြစ်ပါတယ်။ NLD ကတော့ကြားပြည်နယ်ကလွဲလို့18ခုမှဝင်ပြိုင်ခဲ့ပြီးတော့စုစုပေါင်းမဲဆန္ဒနဲ့9ခုမှနိုင်ပါတယ်။အမျိုးသားလွှတ်တော်ပြည်သူ့လွှတ်တော်တိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်တွေမှစုစုပေါင်းအမှတ်နေရာ9နေရာအနိုင်ရခဲ့ပါတယ်။လက်ရှိအနာရ NLD ပါတီအနေနဲ့ လုံလောက်တဲ့ပြုပြင်ပြောင်းလဲမှုတွေမလုပ်နိုင်တဲ့အတွက်ဂျားဖြတ်ရွေးကောက်ပွဲမှာအပြတ်အသတ်အနိုင်မရတာလို့တချို့ကထောက်ပြနေကြပါတယ်။ NLD ပါတီအနေနဲ့လာမယ့်2020ရွေးကောက်ပွဲမှာပြည်သူအများရဲ့ထောက်ခံမှုကိုရဖို့အတွက်ထင်သာမြင်သာရှိပြီးထိရောက်တဲ့အပြောင်းလဲတွေပိုလုပ်ပြရမယ်ဆိုတာသတိပေးလိုက်တာဖြစ်တယ်လို့မြမရေးလေးလာနေသူတချို့ကလည်းပြောပါတယ်။ရွေးကောက်ပွဲလေးလာဆောင်ကြည့်သူတွေကတော့အခုဂျားဖြတ်ရွေးကောက်ပွဲအပေါ်ပြည်သူတွေရဲ့စိတ်ဝင်စားမှုနည်းပါးပြီးမဲပေးသူအရေးအတွက်လည်းနည်းတယ်လို့ပြောကြပါတယ်ရှင်။